ရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့စစ်ဘေးဒုက္ခသည်စခန်းတွေမှာစာနာရေးခါပြည်လက်မှုတွေကျင့်တွင်းနေရတယ်လို့စခန်းတာဝန်ခံတွေအကူအညီပေးတဲ့အဖွဲ့တွေကပြောပါတယ်။ရေသေးတောင်မြို့နယ်အောက်ကျောင်းတောင်ပဲတူပုံနာကျွန်းမြို့နယ်ဖားကျွယ်နယ်အထက်သိမ်းမုံနန်းမင်းမြတ်မြို့နယ်ရွှေတံမှာဦးပြင်းတောင်သေကန်စားတဲ့စစ်ဘေးဒုက္ခသည်စခန်းတွေမှာလည်းစာနာရေးခါခက်ခဲတွေနဲ့ရင်ဆိုင်နေရရတယ်လို့အရက်ဖက်အဖွဲ့တွေကပြောပါတယ်။လူပေါင်း900ကျော်မိခိုနေတဲ့ပုံနာကျွန်းမြို့နယ်အထက်မြေလေးစစ်ဘေးဒုက္ခသည်စခန်းမှာဆိုရင်လည်းဒီကနေ့မှထမင်းချက်စရာဆန်မရှိတော့တဲ့မိသားစု5စုခန့်ရှိနေပြီလို့စခန်းကောင်းဆောင်တွေကပြောပါတယ်အကူအညီတွေလည်းမရတာကြောင့်နောက်နှစ်ရက်ဆိုရင်စခန်းတစ်ခုလုံးဆန်ပြတ်တော့မဲ့အခြေအနေကိုရောက်ရှိနေပြီလို့စခန်းကောင်းဆောင်တို့ဖြစ်တဲ့ဦးအောင်လာရွှေက RF ကိုပြောပါတယ
်မရှိရတော့ဘူးမစားရတော့ဘူးအခြေအနေလည်း၄-၅ဆောင်လောက်ရှိနေပါသေးတယ်မကြမ်းမင်းမမနဲ့ဖြင့်ဆိုရင်တော့ဘိုးလို့ဆွလာမှာလည်းရှိနေရှိပါတယ်တောင်းခံထားနိုင်တဲ့အစီအရင်အခြေအနေတော့များများရှိနေစီတော့ဘူးတောင်းဆိုင်နိုင်တဲ့အခြေအနေကတော့နေ့တစ်ကြိမ်တော့တည်းမြဲနေ့လည်းပြီးအခြေအနေပိုဆွမှာပဲ
အလားတူလူပေါင်း400ကျော်မိခိုနေတဲ့ကြောက်တော်မြို့နယ်ကန်စားကြီးရွာကစစ်ဘေးဒုက္ခသည်စခန်းမှာလည်းလက်ကျန်ဆန်ရိတ်ခါမရှိတော့ဘူးလို့စခန်းတာဝန်ရှိသူတွေကပြောပါတယ်။ဒီစခန်းကိုကဘာစာနယ်ရိတ်ခါအဖွဲ့ WFP ကရိတ်ခါတွေအဓိကဖြန့်ဝေပေးတာပါ။ဆန်ရိတ်ခါတွေရှိနေသေးတယ်ဆိုတော့ရခိုင်ပြည်နယ်အစိုးရအဖွဲ့ရဲ့စီရင်အချက်အလက်တွေအရဆန်ရိတ်ခါတွေဖြန့်ဝေပေးတာကိုပြီးခဲ့တဲ့ရက်ကရန်နာခဲ့တာဖြစ်ပါတယ်။ဒီအကြောင်းပြချက်ဟာလက်တွေ့အခြေအနေနဲ့ကင်းကွာနေတယ်လို့ဒုက္ခသည်စခန်းတာဝန်ခံကန်စားကြီးရွာကြောင့်ထားဆရာတော်ဦးပညာဗလာကမိန့်ပါတယ်။
ကြက်ကြံမရှိတော့တာကြီးလက်ကြံမရှိတော့ဦးစင်းမှာလက်ကြံဒီလအတွက်မှာသူတို့ဆက်ခဲ့တွေ့နိုင်ကြပြီဦးစင်းမှာအဲ့ဒီ40လောက်ရှိတာလေဦးစင်းမနေ့ကမျှဝေပေးလိုက်ပြီအဲ့ဒီ40ကတော့ဘာမှပြောစရာမရှိဘူးလေတပတ်စာလောက်ရှိတာပေါ့အဲ့ဒါဦးစင်းစီကပေးထားတဲ့ဆန်ကွန်ကြီးတော့မရှိတော့တာကြီးအမှန်တကယ်တော့သူတို့ကကွင်းစင်းလေးလားမှာတကယ်များရှိလားမရှိဘူးလားဘာလို့ကြည့်ပြီးတော့ရှိလို့ပြောတာလဲတကယ်လက်ဒီလက်ရှိမြန်မာတော့မရှိတော့တာဒေချာတာကြီးဦးစင်းကထိမ့်သိမ်းထားတဲ့သူဆိုတော့ဦးစင်းပဲပြီးတာပေါ့အဲ့ဘာဒီခိုင်းကြီးဆိုအဖွဲ့ကိုလာကြည့်စေရှင်တဲ့ကြီးကလေးတို့လေသူတို့ဘလို့နဲ့ထိုင်ပြီးတော့ဘလို့စားနေကြလဲဆိုတာအဲ့မှာသူတို့တိမာဟုတ
်ရခိုင်ပြည်နယ်ဆိုအဖွဲ့ကလည်းအစိုးရအဖွဲ့ကရရှိထားတဲ့အချက်လက်တချို့လွဲချော်နေတာရှိတယ်လို့ဝန်ခံပြောဆိုပါတယ်ရခိုင်ပြည်နယ်ဆိုအဖွဲ့ပြောခွင့်ရသူစီပင်သာယာရေးဝန်ကြီးဦးဝင်းမြင့်ကအခုလိုလွဲချော်နေတဲ့အချက်လက်တွေနဲ့ပတ်သက်လို့ပြန်စီစစ်ခိုင်းတယ်လို့ RFP ကိုပြောပါတယ်
ချင်းမြဲလေရောကန်စောရောအကုန်လုံးပဲပြန်ပြီးတော့ဆက်စစ်ခိုင်းတယ်အဲ့စီရင်လွဲချော်မှုတွေကိုပြန်ပြီးတော့စစ်စစ်နေတယ်ဒီပြီးတော့လိုအပ်မဲ့တဲ့ဟာကိုကျွန်တော်အမြန်ဆုံးဖြည့်ဆည်းပေးမယ်။အာမြို့နယ်ကစီရင်ပေါင်းနေနေပြီးမှားသွားတာပဲဖြစ်ပါတယ်။မြို့နယ်ကတည်နေခနဲ့မှားရင်းသွားတဲ့အတွက်ကြောင့်အဲ့ဒီတန်းပြီးတော့စီစစ်ပြီးတော့တကယ်လိုအပ်တဲ့နေရာတန်းပြီးတော့ဖြည့်ဆည်းပေးနေဖြစ်ပါ
။ရခိုင်ပြည်နယ်မှာတက်မတော်နဲ့အေအေအဖွဲ့ရဲ့တိုက်ပွဲတွေကြောင့်စစ်ပေးဒုက္ခသည်3000လောက်ဟာကယ်ဆယ်ရေးစခန်း100ကျော်မှာမှီခွနေကြရပါတယ်။ဒီဒုက္ခသည်တွေကိုအစိုးရကလူတအုပ်ကိုတနေ့300ကျပ်နှုန်းနဲ့ကူညီထောက်ပံ့ပေးနေတယ်လို့ပြောပြီးဒုက္ခသည်တွေဘက်ကတော့အဒီငွေပမာဏနဲ့လုံလောက်မှုမရှိဘူးလို့ပြောကြပါတယ်။ဒုက္ခသည်တွေရဲ့လိုအပ်ချက်ကိုထပ်မံဖြည့်ဆည်းနိုင်ဖို့အရက်ဖက်အဖွဲ့တွေကအကူအညီပေးခဲ့ကြပေမဲ့ကန့်သတ်မှုတွေကြုံရတဲ့နောက်ပိုင်းမှာတော့အရက်ဖက်အဖွဲ့တွေရဲ့အကူအညီတွေရောနေသွားတာကိုတွေ့ရပါတယ်။စစ်ပေးဒုက္ခသည်တွေအတွေ့ခွင့်ပြုချက်မရှိဘဲအလှငွေကောက်ခံနေဆိုပြီးတော့ပြီးခဲ့တဲ့ဇူလိုင်လနဲ့ဩဂုတ်လတွေမှာစစ်တွေမျိုးကရခိုင်အလင်းတကာရခိုင်တော်ဝင်အပါဝင်ပရာဟိတအဖွဲ့၃ခုကလူပေါင်း30ချက်ဦးကိုအစိုးရကတရားစွဲဆိုခဲ့ပါတယ်။အခုလောကန်တမှုတွေကြောင့်ရေသေးတောင်နဲ့ဘူးသီတောင်မြို့နယ်တွေဘက်မှာအခုတလလုံးမှာအကူအညီပေးမဲ့အဖွဲ့တွေသွားရောက်နိုင်ခြင်းမရှိဘူးလို့ရခိုင်တိုင်းရင်းသားမြို့နယ်များအစည်းအရုံး RIS ရဲ့အတွင်းမှဦးစောစောထွန်းကပြောပါတယ
်စစ်တပ်ကနေပြည်တော်မှာရေကြောင်းရောကားလင်းတွေရောတနေ့ထပ်ခွင့်လို့မရအောင်စစ်စစ်တာတွေတော်လောက်ကိုပြုတာတွေကွန်မရှင်မပေးတာတွေရှိတယ်လို့ကျွန်တော်တို့သိရပါတယ်ကျွန်တော်တို့အဓိကရေသေးတောင်မြို့နယ်နဲ့ဘူးသီတောင်မြို့နယ်အစင်းနာမှာရှိတဲ့စခန်းတွေပေါ့လေအဲ့ဒီစခန်းတွေကပို့ပြီးတော့မှအခက်အခဲတွေကြုံရပါတယ်ဒီကနေ့ဖွေးစီတွေရောနိုင်ငံတကာဖွေးစီတွေရောဒီတလားလုံးမှာမိသက်ဖွေးစီမမရောက်တော့ကျွန်တော်တွေ့ရပါတယ
်ဒီကနေ့ကျင်းပတဲ့အမျိုးသားလွှတ်တော်အစည်းအဝေးမှာလည်းရခိုင်ပြည်နယ်ကစစ်ပေးဒုက္ခသည်အရေးနဲ့ပတ်သက်လို့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါ်ထူမေကအခုလိုထည့်သွင်းပြောဆိုခဲ့ပါတယ
်သက်ဆိုင်ရာအနေနဲ့အခြေအနေအကြောင်းအကျောင်းကြောင့်ပဋိပက္ခကိုမတားဆီးနိုင်ရင်တောင်မှပဋိပက္ခအကျိုးဆက်ကြောင့်ဖြစ်ပေါ်လာတဲ့ပြဿနာတွေကိုရော့ပေါင်းအောင်အစွမ်းကုန်စူးစမ်းဆောင်ရွက်ပေးရမှာလို့မျှော်လင့်ပါတယ်ဒါဟာလည်းမတောင်းဆိုပေဖြစ်ဆွဲရမယ့်အစိုးရရဲ့တာဝန်ဝတ္တရားဖြစ်ပါတယ်လေးစားပါတော့အမျိုးသားလွှတ်တော်ဥက္ကဋ္ဌရှင်ကိုယ်တိုင်ကိုကြကူညီဆောင်ရွက်ဖို့အားနည်းသေးတယ်ဆိုလို့ရှိရင်လူသားခွင့်ရလူကုန်တိုက်ခါကိုချင်းစာတရားလက်ခံထားပြီးကူညီလိုသူများကိုလမ်းဖွင့်ပေးရမှာဖြစ်ပါတယ်။ကူညီလာအောင်လည်းဖိတ်ခေါ်ရမှာဖြစ်ပါတယ်။ကူညီထောက်ပံ့ပေးမဲ့အဖွဲ့အစည်းများကိုဝင်ရောက်နိုင်မှုကိုလည်းပြည်ပင်တားဆီးမှုကိုလည်းဖြည့်ရှို့တင်ပါတယ်
။ဒါနဲ့ပတ်သက်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြင့်အေးကပြန်လည်ရှင်းလင်းခဲ့ရမှာ NGO, INGO နဲ့လူမှုအဖွဲ့အစည်းတွေရဲ့ထောက်ပံ့မှုတွေကိုအစိုးရကပြည်ပင်မှုမရှိဘူးလို့ညင်းဆိုခဲ့တယ်လို့လုံခြုံရေးအခြေအနေတွေအရသွာလာမှုကိုစစ်ဆေးနေတာဖြစ်တယ်လို့ထည့်သွင်းပြောဆိုခဲ့ပါတယ်။အရက်ဖက်လူမှုအဖွဲ့ရဲ့စီးရင်တွေအရရခိုင်ပြည်နယ်မြောက်ပိုင်းမှာစခန်းတွင်စခန်းပြင်ပမှာရှိနေတဲ့စစ်ပေးသင်ဒုက္ခသည်ဦးရဲ့ဟာ9000နီးပါးရှိနေပါတယ်ခင်ဗျာကျွန်တော်မင်းသိမ်းအောင်ပါ။